Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ်ဇွန်လ2ရက်နေ့တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့မနက်ဖြန်တန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Rohingya ဒုက္ခသည်စခန်းတွေမှာလက်နက်ကင်ဖွဲ့ရဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်လို့ Bangladesh ပြည်ထောင်ဝန်ကြီးကပြောပါတယ်။ယူကရိန်းသမရဟာအာရှပစိဖိတ်ဒေသတွင်လုံခြုံရေးညီလာခံကိုတက်ဖို့အတွက်စင်ကာပူကိုစနေနေ့မှရောက်သွားပါပြီ။ဟာမတ်စ်ကိုမချေမုန်းနိုင်တဲ့၍ဂါဇာမှာထောက်ရအပြစ်ရစေးမဖြစ်နိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ
်။အခုလိုနောက်ဆုံးရသတင်းနဲ့အပြီးမှာတော့ရှမ်းပြည်မြောက်ပိုင်းနှမ်းခမ်းမြို့မှာ SSPB ရှမ်းမြောက်တပ်ဖွဲ့တွေနဲ့ TNLA တောင်းတပ်ဖွဲ့တွေအကြားနယ်မြေတာဝန်ယူမှုနဲ့ပတ်သက်ပြီးကွဲလွဲချက်တွေရှိနေတာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်ဒို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးဥရုဒါဒီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပါမယ်။
ဟာမတ်စ်အဖွဲ့ကမချေမုန်းနိုင်သေးတဲ့ဂါဇာမှာထာဝရအပြစ်ခတ်ရစေးမဖြစ်နိုင်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကစနေနေ့မှာပြောပါတယ်။ဒီစကားကြောင့်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဟာမတ်စ်အဖွဲ့ကိုလက်ခံဖို့တိုက်တွန်းနေတဲ့အစ္စရေးရဲ့အပြစ်ရရေးအဆိုပြုချက်အသစ်ဆိုတာပေါ်တန်တရားတွေထွက်ပေါ်လာစေပါတယ်။နှစ်ဖက်စလုံးကရန်လိုမှုတွေကိုအပြီးတိုင်အဆုံးသတ်နိုင်ဖို့ညှိနှိုင်းနေချိန်မှာအစ္စရေးစစ်တပ်ကတချို့နေရာတွေမှာဆုတ်ခွာပေးပြီးဟာမတ်စ်ကလည်းအပြန်အလှန်အဖြစ်ဒဇာကန်တချို့ကိုလွှတ်ပေးရေးကမ်းလှမ်းချက်ပါဝင်တဲ့ကနအူး6ပတ်ကြာအပြစ်ရရေးသဘောတူညီချက်တရက်ကိုအစ္စရေးကအဆိုပြုထားကြောင်းဘိုင်ဒန်ကတောက်ချာနေမှာပြောခဲ့တာပါဒါပေမဲ့နေတန်ယာဟုရဲ့စနေနေ့ကထုတ်ပြန်ချက်မှာတော့ဟာမတ်ရဲ့စီးရင်တဲ့အုပ်ချုပ်ရေးစွမ်းရည်တွေကိုမချေမုန်းနိုင်ခင်အစ္စရေးဘက်ကအလုံးစုံအပြစ်ခတ်ရစေးကိုသဘောတူမယ်ဆိုတာမျိုးကိုအစပြုဆွေးနွေးမှာမဟုတ်ဘူးလို့ညင်ညာပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအလားအလာနဲ့ပတ်သက်လို့ဟာမတ်အဖွဲ့ရဲ့တောက်ချာနေမှာပြောဆိုချက်ကတော့အပေါင်းလက္ခဏာဆောင်ပြီးအပြုသဘောနီးလနဲ့ထိတွေ့ဆက်ဆံမှုအဆင်သင့်ဖြစ်နေပြီလို့ပြောကြားခဲ့ပါတယ်။ဒါပေမဲ့အဖွဲ့ရဲ့အကြီးတန်းအရာရှိမာမုဒ်မာဒဝီကခါတာရုံးမြေတန်ကြားအင်တာဗျူးတစ်ခုမှာဖြေကြားချက်မှာတော့ကမ်းလှမ်းချက်ပါအဆိုပြုချက်အသေးစိတ်အချက်လက်ကိုမသိရသေးဘူးလို့ဆိုပါတယ်။အစ္စရေးတပ်တွေမဆုတ်ခွာသေးရဲ့အစ္စရေးဘက်ကအပြစ်မရသေးရဲ့သဘောတူညီချက်ရနိုင်မှာမဟုတ်ဘူးလို့လည်းမာဒဝီကပြောပါတယ်။အစ္စရေးဘက်ကဒဇာဂန်နေအလုံးလွှတ်ပေးနေတဲ့ဟာမတ်စ်ကိုအလုံးစုံနိုင်ယူနိုင်ဖို့တောင်းဆိုနေပြီးဟာမတ်စ်ဘက်ကတော့အမြဲတမ်းအပြစ်ခတ်ရစေးရေးအစ္စရေးတပ်တွေဆုတ်ခွာပေးရင်းနဲ့ပါလက်စတိုင်းအကျဉ်းသားအများပြားပြန်လွှတ်ပေးဖို့တောင်းဆိုနေလို့နှစ်ဖက်ညှိနှိုင်းမရဖြစ်နေတာဖြစ်ပါတယ်ခင်ဗျာနယူးယောက်မြို့ကအထင်ကြီးပြတဲ့ကြီးတစ်ခုဖြစ်တဲ့ Brooklyn ငါပြတိုင်းမှာပါလက်စတိုင်းလူလာတဲ့ဆန္ဒပြပွဲတစ်ခုအတွင်းလူ34ဦးကိုဖမ်းဆီးထိန်းသိမ်းထားကြောင်းရဲတပ်ဖွဲ့ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်ဂါဇာကမ်းမြောင်ကအစ္စရေးစစ်ဆေးရေးတွေကိုရပ်တန့်ဖို့တောင်းဆိုတဲ့ယာနဲ့ချီတဲ့ဆန္ဒပြပြည်သူတွေဟာတောက်ကြနေမော်လန်ဝိုင်းမှာပြတိုက်ကိုခြစ်တက်ခဲ့ပြီးပြတိုက်အဝမှာရွက်ဖြင့်တဲတွေထိုးပြီးသပိတ်စခန်းဖွင့်လင့်ခဲ့တယ်လို့အဆောင်ရဲ့ခေါမိုးပေါ်မှာပါလက်စတိုင်းလူမျိုးရေးဆိုင်ဖို့ချိတ်ဆွဲခဲ့ကြတာပါ Brooklyn ပြတိုက်ဟာရှေးဦးဆွဲဂျူးလူမျိုးတွေနေထိုင်တဲ့ဂျူးရပ်ကွက်တစ်ခုဖြစ်တဲ့ Crown Heights ရပ်ကွက်နဲ့ကပ်လျက်ရှိတာပါပြတိုက်လာဧည့်သည်တွေဘေးကင်းနဲ့ပြတိုက်ထက်ကအမှုပညာပစ္စည်းတွေလုံခြုံရေးအတွက်ပြတိုက်ကိုတနားကြီးစောပိတ်ခဲ့ကြောင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်အမှုပညာလက်ရာတချို့ပျက်စီးသွားပြီးပြတိုက်လုံခြုံရေးဝန်ထမ်းချို့ကလည်းကိုထိလက်ရောက်ထိခိုက်ခံရတယ်လို့နှုတ်နဲ့စော်ကားပြောဆိုတာတွေခံခဲ့ရတယ်လို့ဆိုပါတယ်။ဖမ်းဆီးခံထားရတဲ့လူ34ကိုစစ်ဆေးပြီးစွဲချက်တင်ဖို့ရှိကြောင်းရဲတပ်ဖွဲ့ကကြေညာပါတယ်။ဆန္ဒပြပွဲကိုနယူးယောက်ရဲတပ်ဖွဲ့ကဝင်ရောက်ရှင်းလင်းရမှာရုံရင်းဆက်ခွက်တွေဖြစ်ခဲ့ပြီးရဲကဆန္ဒပြသူတွေကိုလက်သီးနဲ့ထိုးတာလူတွေကိုလှဲချဖမ်းဆီးတာတွေမြင်ရတယ်လို့တချို့ဆန္ဒပြသူတွေကလည်းရဲတပ်ဖွဲ့ဝင်တွေကိုပလတ်စတစ်ပလင်းတွေနဲ့ပစ်ပေါက်တာတွေရှိပါတယ်။နယူးယောက်မြို့မှာအစ္စရေးနဲ့ဟာမတ်စ်ကြားပြစ်ခတ်တွေဆက်တင်ခဲ့တဲ့မနစ်အောက်တိုဘာလကဆက်တင်ပြီးဆန္ဒပြပွဲတွေယာနဲ့ချီဖြစ်နေရလဲဖြစ်ပါတယ်ခင်ဗျာ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာစင်ကာပူမှာကျင်းပနေတဲ့ရှန်ဂရီလာဒိုင်လော့ဂ်လို့ခေါ်တဲ့အာရှပစိဖိတ်ဒေသတွင်လူညွေးညီလာခံကိုတက်ရောက်ဖို့စနေနေ့မှာရောက်သွားပါတယ်။သူဟာအမေရိကန်ကာဝေးဝင်ကြီးလွိုက်အော့စတန်နဲ့တွေ့ဆုံမှုရှိသလိုညီလာခံတက်ရောက်လာသူတွေကိုလည်းရုရှားတိုက်ခိုက်မှုကိုတွန်းလှန်နေရတဲ့ယူကရိန်းကိုထောက်ခံကူညီဖို့ပန်ချမှာဖြစ်ပါတယ်။ညီလာခံကျင်းပရာနေရာကိုရောက်ချိန်မှာတော့သူဟာဇွန်လ15နဲ့16ရက်တွေမှာကျင်းပခဲ့တဲ့ဆွစ်ဇာလန်နိုင်ငံကငြိမ်းချမ်းရေးညီလာခံအတွက်အာရှပစိဖိတ်နိုင်ငံတွေရဲ့ထောက်ခံမှုရယူဖို့လာရောက်တာဖြစ်ကြောင်းလူမှုမီဒီယာ X ကနေကြေညာပါတယ်။ကမ္ဘာလုံခြုံမှုဟာကမ္ဘာအကြီးကမ္ဘာ အခြေဆုံးနိုင်ငံကြီးတွေပေါ်မူတည်နေကြောင်းတဲ့ဒီနိုင်ငံကြီးတွေဟာနိုင်ငံတကာဥပဒေနဲ့ညီသတ်မှတ်ထားတဲ့နိုင်ငံတိုင်းရဲ့နယ်နိမိတ်ကိုအသိမှတ်ပြုဖို့သတ်မှတ်ထားတဲ့ကုလပရိန်ငင်ကိုလေးစားဖို့နဲ့နျူကလ িয়ার အင်အားနဲ့ချိန်ချောက်အချက်ခံတာတွေလက်စမီမရအောင်လုပ်တာတွေနဲ့ဒေသခံတွေငတ်မောက်အောင်လုပ်တာတွေကိုမလုပ်ဘူးဆိုရင်ကမ္ဘာကြီးမှာလုံခြုံမှုရှိလာနိုင်တယ်လို့ယူက ဆိုခဲ့ပါတယ်။ဒါ့အပြင်ယူကရိန်းသမ္မတဟာစင်ကာပူသမ္မတနောက်စင်ကာပူဝန်ကြီးချုပ်လော်ရက်စ်မောင်တီမောသမ္မတဟိုဆေးရာမို့စ်ဟော်တယ်အမေရိကန်ကာဝေးဝန်ကြီးအော်စတရီးယားအပြင်စင်ကာပူလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းတွင်နေမနေ့ VOA ရဲ့မနေ့ခင်သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ရေညာဒုက္ခသည်စခန်းတွေမှာလက်နက်ကင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆာတူဇာမန်ခန်းကပြောပါတယ်ဘင်္ဂလားဒေ့ရှ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကမူရစေဝါမှောင်ကိုတွေကိုစီးနှင်းဖမ်းဆီးမှုတွေမှာမူရစေဝါတွေနဲ့အတူလက်နက်ခဲယမ်းတွေသိမ်းဆည်းရမိတယ်ရှိတယ်လို့လည်းသူကပြောပါတယ်တောက်ကြာနေ့ကကော့ပစားကရေညာဒုက္ခသည်စခန်းတွေကိုသွားပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက်သတင်းတောက်တွေကိုအာဆူဒူဇာမန်ခန်းကအဲ့လိုလိုပြောကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာဂိုင်းဖွဲ့တွေကလူသစ်စုဆောင်းတာတွေကျယ်ပြန့်ပြန့်လုပ်နေတဲ့ဆိုတဲ့သတင်းတွေထွက်လာပြီးမှဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးကလက်နက်ကင်ဖွဲ့တွေလှုပ်ရှားနေတာရှိကြောင်းအခုလိုထုတ်ပြောလာတာလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကိုပြန်မပို့နိုင်ရင်စခန်းတွေမှာမငြိမ်မသက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်သမားတွေရဲ့အချက်အချာဖြစ်လာနိုင်တယ်လို့လည်းအဆတ်တူဇမန်ခန်းကသတိပေးပါတယ်။လက်နက်နဲ့မူရစေဝါရောင်းဝယ်မှုတွေမှာရိုဟင်ဂျာဒုက္ခသည်စခန်းကလူတွေအများပြားပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။လက်နက်နဲ့မူရစ်စေဝါရောင်းဝယ်သူတွေကိုဖော်ထုတ်ဖို့ကြိုးစားနေပြီးလက်နက်ကင်တပ်ဖြတ်မှုတွေမှာပါဝင်ပတ်သက်သူတွေကိုအရေးယူဖို့အဓိကလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးကပြောပါတယ်။ကော့ပစားကဥခီယာနဲ့တက်နက်မှာဒုက္ခသည်စခန်း33ခုရှိနေပြီးအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်တိတသမတတန်းခွဲလောက်နေထိုင်နေကလုံခြုံရေးအတွက်လက်နက်ကင်ရဲတပ်ရင်းဌာနချုပ်တပ်ဖွဲ့ဝင်2,300ချထားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတည်င်း6ပတ်ကြာကျင်းပနေတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးအဆင့်ကိုစနေနေ့ကကျင်းပခဲ့ကြပြီးမဲယုံအထွတ်စစ်တမ်းတွေရဟိန္ဒူမျိုးသားရေးပါတီ BJP ကအသာရနေပြီးဝန်ကြီးချုပ်နာရင်ဒရာမိုဒီဟာတတိယအကြိမ်စစ်တိုက်အာဏာရယူနိုင်မှုအလားအလာရှိနေတယ်လို့အိန္ဒိယပြည်တွင်းသတင်းတွေမှာရေးကြပါတယ်။စနေနေ့ကမဲပေးမှုတွေအပြီးမှာအောင်ပွဲရရှိပြီလို့မိုဒီကမှတ်ချက်စကားပြောခဲ့ပေမဲ့မဲယုံအထွတ်စစ်တမ်းတွေကိုတော့ရည်ညွှန်းတာမျိုးမလုပ်ခဲ့ပါဘူး။မိုဒီရဲ့ BJP ပါတီနဲ့သူ့ရဲ့မဟာမိတ်တွေဟာအမတ်နေရာ943နေရာမှာ350ကျော်အနိုင်ရရှိနိုင်မယ်လို့ခန့်မှန်းထားကြပြီးဒါဟာအစိုးရဖွဲ့ဖို့လိုအပ်တဲ့282နေရာထက်အများကြီးပိုပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့မိုဒီတာအနိုင်ရခဲ့ရင်အိန္ဒိယရဲ့ပထမဆုံးဝန်ကြီးချုပ်ဂျဝါလာနေရူးနောက်ပိုင်း3ချိန်ဆက်အာဏာရယူနိုင်တဲ့ပထမဆုံးအိန္ဒိယခေါင်းဆောင်ဖြစ်လာမှာပါ။လက်ရှိစစ်တမ်း6ခုရဲ့စီးရင်တွေအရဟိန္ဒူမျိုးသားရေးပါတီ BJP ဥဆောင်တဲ့မြူတာဒီမိုကရေစီမာမိတ်အဖွဲ့ NDA က3355နေရာမှာကနေပြီးတော့380နေရာကြားအနိုင်ရရှိနိုင်မယ်လို့ခန့်မှန်းထားကြပါတယ်။စနေနေ့ကမဲပွေးပွဲတွေကတော့ပူပြင်းလာတဲ့နေရာဒီအပူချိန်အောက်မှာရွေးကောက်ပွဲတတ္တမမြောက်အဆင့်ဖြစ်ပြီးတော့ပါလီမန်မဲဆန္ဒနဲ့58ခုအတွက်မဲပေးခဲ့ကြတာပါ။လာမယ့်အင်္ဂါနေ့မှာအောက်လွတ်တော်မှာရွေးကောက်ခံ543နေရာစလုံးတဲ့မဲတွေကိုရစ်တော့မှာဖြစ်ပြီးအိန္ဒိယမှာ electronic map base နဲ့ကိုတုံးလာကြောင်းအဲ့ဒီနေ့မှာပဲရလတ်တွေစသိရဖို့မျှော်လင့်ရပါတယ်ခင
်ဗျ။တရင်တွေကိုကိုငိမ့်ချန်အေးပြောပြသွားတာပါ VOA American အတန်ရဲ့တင်းငွေနေမတဲ့ဘက်အတန်လွင့်စီစဉ်တွေကို Washington DC မြို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကန္တာတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါဦးမယ်။တရုတ်မြန်မာနယ်စပ်ဒေသနမ်ခမ်းမြို့ရှိရှမ်းပြည်တပ်မတော် SSC မြောက်ပိုင်းတပ်တွေကိုတန်အားအမျိုးသားလွတ်မြောက်ရေးတပ် DNLA ကနေရာရွှေ့ပြောင်းပေးတဲ့ကိစ္စဟာနှစ်ဖက်ဆွေးနွေးမှုရှိမှထားဘူးလို့ SSA မြောက်ပိုင်းဘက်ကပြောဆိုပါတယ်။လက်တလုံးမှာတော့ DNLA ကသိမ်းယူထားတဲ့နမ်ခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူညီချက်မရသေးကြောင်းပြောပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအုတ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးမတီ မပြေမလည်ဖြစ်နေတဲ့အခြေအနေကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ
2023ခုနှစ်နောက်ပိုင်းမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်အတွင်းမှာ TNL တန်းဘလောင် MMDA ကိုကန့် AA ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တပ်ပေါင်းစုဟာချမ်းမြောက်ဒေသမှာအ ਨੇ စုံမြို့73မြို့လောက်ကိုသိမ်းယူခဲ့တာပါလောလောဆယ်2023ခုဒီဇင်ဘာလက TNL ကသိမ်းယူလိုက်တဲ့နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တွေအကြားမပြေလည်မှုတွေရှိလာနေပါတယ်ပြီးခဲ့တဲ့မေလ28ရက်နေ့ကနန်းခမ်းမြို့နယ်ရှိ SSPB SSA မြောက်ပိုင်းတပ်တွေကို TNL ကမူဆယ်ဘက်ကိုပြောင်းရွှေ့စေခဲ့ပါတယ်။ဒီလိုပြောင်းရွှေ့တာနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးညှိနှိုင်းပြီးမှပြောင်းရွှေ့တာဖြစ်တယ်လို့ TNL ဘက်ကသတင်းထုတ်ပြန်တဲ့အပေါ် SSPB SSA မြောက်ပိုင်းဘက်ကမဟုတ်မှန်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOA ကိုပြောပါတယ်
။ဒီပြီးခဲ့တဲ့28ရက်ပေါ့ဗျာမေလ28ရက်ပေါ့အဲ့ဒါ TNA ကကျွန်တော်ခမျိုးနဲ့အဲဒီမှာရှိတဲ့ကျွန်တော် SSPP ဒီဝိတူရေးပိုင်းတွေဟိုအခွန်ဌာနတွေတို့ကဟိုဝဆယ်ဘက်ကနေတည်ဆောင်ပြောင်းရွှေ့ထားတာပေါ့ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ TNA ပြန်ကြေးရေးကတို့ညီနိုင်ပြီးမှတပတ်တူညီချင်းနဲ့လုပ်တယ်ဆိုတာအဲ့ဒါတော့မမှန်ဘူးဆိုတဲ့အကြောင်းကျွန်တော်တို့လူထုတွေသိအောင်ပြောပြချင်တာပါ
TNL ကနန်းခမ်းမြို့ကိုနှစ်လနီးပါးကြာတိုက်ခိုက်ပြီး2023ဒီဇင်ဘာ18ရက်နေ့မှာသိမ်းယူခဲ့တာပါဒီလိုသိမ်းယူပြီးနောက်နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး TNL နဲ့ SSPB ကြာဆွေးနွေးမှုတွေရှိခဲ့ပေမဲ့နှစ်ဖက်သဘောတူညီချက်မရသေးကြောင်းလဲဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ
်လူနန်းခမ်းကိစ္စကဒီတိတုံညာနေကွန် operation နောက်ပိုင်းမှာ TNL ကကျွန်တော်တို့ဟုတ်တော့ TNA ပဲအုတ်ချုပ်သွားမယ်ပေါ့လေဟိုအုတ်ချုပ်ရေးပိုင်းခြားရမယ်ပေါ့ရောအကိတ်တွေဟိုနောက်တော့ကိတ်ပေါ့နောက်တော့ကိတ်လည်းရွှေပေးဖို့တို့ request လုပ်တာပေါ့ဒါမဲ့ကျွန်တော်တို့ကဒီနမ်ခမ်းမြို့နယ်ထဲမှာ SSPB SSA ဒီထောင်ကကတဲ့ကစက်မပြတ်နေလာတဲ့ data တွေဖြစ်တယ်ဆိုတာကမဖြစ်နိုင်ဘူးဗျာတော့ညှိနှိုင်းတယ်ဒါမဲ့ကျွန်တော်တို့ကမဖြစ်နိုင်ဘူးဆိုတဲ့အကြောင်းပြတာချက်ကတရားဝင်စာနဲ့ကျွန်တော်ပို့ထားပြီးသားဖြစ်တယ်ဒါမဲ့ဒီအကြောင်းပြန်ပြီးနောက်ပိုင်းမှာတို့ကမပြောမစုံနဲ့ဒီအတမပြောင်းရွှေ့မှုတွေဖြစ်လာတာပေါ့
TNL တအားနဲ့ SSPB ရှမ်းတပ်ဖွဲ့တွေဟာတရုတ်မြန်မာနယ်စပ်ခြေစိုက် UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့ FBNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာပါဝင်ထားကြတာပါလက်ရှိဖြစ်ပေါ်နေတဲ့မပြေလည်မှုတွေကိုညှိနှိုင်းအဆွေးနွေးအဖြေရှာသွားမှာဖြစ်တယ်လို့လည်းဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ဘလောင်နဲ့ရှမ်းကဟိုနေပေါင်းများစွာဒီရှမ်းပြည်ထဲမှာဒီကွာနေတိုင်းနဲ့ကြောတဲ့လူမျိုးတွေဖြစ်တယ်ဟိုတက်ကလည်းဒါတော်ရရေးဖွဲ့စည်းမှမိတယ်လည်းဖြစ်တယ်ဆိုတော့ကျွန်တော်တို့ SSPP နေနဲ့ပြောနိုင်တာကတော့ငင်းချမ်းစွာဒီကွာရှင်လွင့်နေတိုင်းကြီးဟိုချက်သုံးရင်းမှာညီနိုင်ရေးနဲ့ကျွန်တော်တို့ဒီကာလအတွင်းမှာဘလို့တူပေါင်းဆွေးနွေးပြီးတော့မှရက်ဒီနေထိုင်တော့ကြမလဲဆိုတဲ့ဟာကိုအဓိကအနေနဲ့ကျွန်တော်တို့လုပ်ချင်တာပေါ့ဗျာ
နိုင်ငံရေးသားအဖြစ်ပြတ်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တာအမျိုးသားလွမြောက်ရေးတက်မတော် TNL ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားတာနဲ့ဆက်သွယ်လို့မရခဲ့ပါဘူး TNL ပြောရေးဆိုခွင့်ရှိသူလွေရည်ဦးက TNL ကနန်းခမ်းကိုတင်ယူပြီးနောက်မှာ SSPB တပ်ကသူတို့တင်ယူထားတဲ့စခန်းတွေမှာလာရောက်နေရာယူခဲ့ကြောင်းဒီအတွက်နှစ်ဖက်ဆွေးနွေးပြီးနောက်မှာ SSPB တပ်တွေကိုနေရာပြောင်းရွှေ့ခဲ့တာဖြစ်ကြောင်းအရာဝတီသတင်းဌာနကိုဖြေကြားထားပါတယ်ဒါဆိုတဲ့မှာပဲဒေသတွင်းရှိတခြားအဖွဲ့အစည်းတွေနဲ့ဖြစ်ပေါ်လာတဲ့အပြေလည်မှုတွေကိုဗဟိုချင်းချိတ်ဆက်ပြီးနိုင်ငံရေးနည်းအရဖြေရှင်းသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ချမ်းမြောက်ဒေသအတွင်းမှာလည်း KIA ကချင်း MMDA ကိုကန့် TNL တအား SSPB SSA မြောက်ပိုင်းတပ်ဖွဲ့တွေအဓိကလှုပ်ရှားနေတာဖြစ်ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရင်နောက်ပိုင်းမှာတော့လက်နက်ကိုင်အဖွဲ့တွေကြားမှာနေမီထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့အငြင်းပွားတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ချမ်းမြောက်ဒေသခံတို့ကတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမပြေလည်မှုတွေကကြာလာရင်လူမျိုးအချင်းချင်းကြားယုံကြည်မှုကြဆင်းလာနိုင်တာကြောင့်အချင်းချင်းပြေလည်အောင်ညီနိုင်စေလိုကြောင်းပြောပါတယ
်။ကျွန်တော်ချင်းချင်းလာလည်မှုတွေလို့ကျွန်တော်လူတို့ကတော့နေလို့ခက်တာပေါ့ဗျာ။ဟိုလူငယ်ပြဿနာမဖြစ်တာတော့လူတို့ကြားတော့လူမျိုးတော့ကြာလာရင်တော့နည်းနည်းချိခိုက်လာမှာပေါ့။အာဖြစ်စဉ်ချင်းနဲ့ဒါနာတော့အချင်းချင်းညီနိုင်ကြပေါ့။ဒီနေ့နဲ့ဒါပါပဲ။
လက်ရှိအချိန်မှာတော့ရှမ်းမြောက်ဒေသကလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုအသုံးမပြုနိုင်ဘဲတော်လန်တွေကနေသွာလာနေရတာနဲ့စစ်ကောင်စီဘက်ကခုံပစ္စည်းတင်သွင်းမှုကန့်သတ်တာကြောင့်ကုန်စည်စစ်စစ်မှုခက်ခဲနေသလိုလမ်းခရီးမှာလည်းလက်နက်ကိုင်အဖွဲ့အစည်းအမျိုးမျိုးကဂိတ်ကြီးကောက်ယူတာကြောင့်ကုန်ပစ္စည်းရှားပါတာနဲ့ဈေးနှုန်းကြီးမြင့်တာတွေကိုရင်ဆိုင်နေကြပါရခင်ဗျာ
ဒါကြတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်တဲ့သတင်းပြဖို့ချက်ကိုကိုရန်နိုင်ပြောပြသွားတာပါအခုတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပါရမယ်ပထမအဆုံးတို့အတန်းအစီအစဉ်နဲ့စတင်ပါမယ်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်ညီနောင်၃ဘွဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမှာလက်ကျန်မြေမြုပ်မိုင်းတွေကြောင့်ထိခိုက်သေဆုံးသူတွေတစ်နေ့တခြားတိုးလာနေတာရှိပါတယ်ဒီအခြေအနေတွေကို Frontier မြန်မာကတို့အတန်းအစီအစဉ်မှာတင်ပြထားပါတယ်
operation မှာသင်ခင်ရောဟိုပြည်ရင်းနှီးတွေရောပောက်ကွဲမှုတွေအရောရှိခဲ့တယ်ဆိုပေမဲ့လည်းဒီလောက်ထိစိုးဝါးလာမှုတော့မရှိဘူးเนา
ะသမီးငယ်တဲ့သမီးဘွားပြက်ထား
ညနာငယ်ရတယ်ဘွားပြက်သွားတယ်လို့ဖြစ်သွားတယ်အားလုံးသတိထားစီခြင်းလဲ
တော့တလုံးပြုတ်နေဘူးတယောက်တက်တာပေါ့ကြောက်တော့တက်တာပေါ့ဘွားတော့တက်တာပေါ့အဲ့လို
ရှမ်းပြည်နယ်မြောက်ပိုင်းမှာတစ်တုံညနှစ်ခွန်စစ်စင်ရေးနောက်ပိုင်းကစပြီးမြေမြုံမိုင်းကြောင့်ထိခိုက်သေဆုံးသူအရေအတွက်တိုးလာတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေကပြောကြပါဗျ။မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေဟာနှောင့်နှေးတာကြောင့်ဒေသခံတအူးကသူကိုယ်တိုင်မိုင်းရှင်းလင်းတာတွေကိုစတင်လှုပ်ဆောင်နေပါဗျ။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်ဝန်ကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေသတင်းဌာနကသတင်းတောက်မိုင်းရူပါကရေးသားထားပြီးလူအမီကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေါ်အီးပြုံးနဲ့ခင်ပွန်းဖြစ်သူဦးစိုးဝင်းတို့အလုပ်လက်မဲ့ဖြစ်နေတာလာပေါင်းများစွာရှိနေပါပြီ။ကလေး၅ယောက်ကိုရှာဖွေကျွေးမွေးနေရတဲ့သူတို့အတွက်မက်လာ16ရက်နေ့မှာအလုပ်ပြန်ရမယ်ဆိုတော့အရန်ကိုပျော်ရွှင်နေခဲ့ပါတယ်အဲ့ဒီအလုပ်ကကုခိုင်မျိုးနဲ့မမန်ရွာကိုဆက်တဲ့လက်မခင်းဖို့အတွက်ပါဒါပေမဲ့နောက်တနေ့မှာတော့သူတို့အပျော်တွေဟာတစစီပြည့်စည်သွားတယ်လို့ကျော်ကြီးပြုံးကပြောပါတယ
်ဒီမှာတော့ပါအရေးကတော့လမ်းခင်းသွားတာရှေ့လမ်းခင်းပြီးတော့ကြောက်ကုန်သွားလို့ဆိုပြီးနောက်ရင်းကိုပြန်ခင်းတဲ့ချိန်မှာလေသူကရက်ပြီးတော့ဆင်းလာတဲ့ချိန်မှာလည်းနိုင်ထိုးပြီးတော့ဦးနဲ့သမင်းစားဖို့မီးတော့ကြတော့ဆယ်နာရီခွဲပဲရှိသေးတယ်တကြိုးဆွဲအောင်မယ်လို့ပြောလို့ရှိရင်သူကအဲ့ရှေ့မှာကဆက်သွားလိုက်တာပေါ့နော်အဲ့ရှေ့မှာသူမိုင်းကြီးတာပေါ့ခြေထောက်ပြတ်သွားတာခြေထောက်ကိုရှာမလို့ဘူးပေါ့
ဆေးကုသဖို့အတွက်ဦးစိုးရင်ကိုဆေးရုံပို့ဆောင်ခဲ့ပေမဲ့ခွဲဆေးကုသမှုကိုချက်ချင်းလုပ်လို့မရခဲ့ပါဘူးနောက်တစ်နေ့မှာတော့သူတည်ဆုံသွားပါတယ
်မိုင်းမင်းကြီးကတော့ဆယ်နာရီခွဲပေါ့ဆေးရုံရောက်ကတော့17နာရီထိုးရောက်သွားလေမောင်ကြီးခွဲကြောင်ဝင်တော့၃နာရီခွဲမှဝင်တဲ့ဆရာရဲ့လက်အိုက်ွာပေါ့သွေးလွန်လာရှိမှပေါ့သွေးတွေကလည်းမတရားထွက်တယ်လေ
တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားနှိရှေလာမြပြိပခတွေကြောင့်ရှမ်းပြည်ဟာဘိုးရင်ကလေးကမြေမြုပ်မိုင်းနဲ့ပတ်သက်ပြီးအတိအပြောင်းများတဲ့နေရာတစ်ခုဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့အောက်တိုဘာလမှာညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့တောင်မျိုးသားလူမျိုးရေးတမတော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမတော် MNDA နဲ့အာရခသက်တော်အေးတို့တည်သူညနှစ်ခွန်စစ်စင်ရေးစလိုက်ပြီးတဲ့နောက်ပိုင်းမှာတော့ဒေသခံတွေထိခိုက်ဒေဆုံးမှုတွေပုံများလာတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတရနေ့ကနေမေလ23ရက်နေ့ထိရှမ်းပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းနဲ့လက်နက်ကျွမ်းကျန်တွေကြောင့်ဒေဆုံးသူ9ဦးရှိခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ36ဦးရှိပါတယ်အဲ့ဒီရက်မှာကုခိုင်မြို့နယ်တခုတည်းတင်တေဆုံးသူနဲ့ဒဏ်ရာရရှိသူ16ဦးရှိပါတယ်။တောင်မျိုးသမီးဖွဲ့စည်းထီဘိုရဲ့ပြောရေးဆိုခွင့်ရှိသူလွိချီစငါကတော့လက်ရှိချိန်မှာအသေးပြောက်တွေဟာကြောက်စရာကောင်းလောက်အောင်ပုံမှန်ဖြစ်နေတယ်လို့ဆိုပါတယ
်။ operation မှာသာခင်ရောယင်းနှစ်တွေရောပောက်ကွဲမှုတွေအရောရှိခဲ့တယ်ဆိုပေမဲ့လည်းဒီလောက်ထိစိုးဝါးလာမှုတော့မရှိဘူးပေါ့နော်။ဒီ operation ကလာရဲ့ဒီ operation ပြီးတဲ့နောက်မှာဆိုတော့အာပောက်ကွဲမှုတွေအလုံးဝချက်တိုင်မျိုးဖြစ်နေတယ်။အာတချို့ဆိုရင်အချို့ပတ်မှာဆိုတပတ်တွင်းမိုးကလူ၃၄၅ယောက်ထိခိုက်တဲ့ဟာတွေတည်ဆုံးတာတွေအအများကြီးတွေ့ရတာပေါ့နော်။ပြည်ရင်ဒီပောက်ကွဲမှုတွေကအာနေရာတိုင်းလိုလိုဖြစ်နေတဲ့
ရှမ်းပြည်နယ်မြောက်ပိုင်းနေရာများစုကိုညီနောင်မဟာမိတ်၃ဖွဲ့ကတင်ပိုက်နိုင်ခဲ့ပြီးတဲ့နောက်ဇန်နဝါရီလမှာတော့အပြစ်ခက်တွေရစဲသွားခဲ့ပါတယ်။ဒါပေမဲ့မဟာမိတ်တပ်ဖွဲ့တွေဟာနေမြေတင်ပိုက်နိုင်ဖို့ကြိုးစားမှုနဲ့တက်မတော်ရဲ့အပူတပြင်းကာကွယ်ဖို့ကြိုးစားမှုအတွင်းမြေမြုပ်မိုင်းဘလောက်ရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိနိုင်ပါဘူး။ အခုချိန်မှာတော့အပြည့်ရစဲပြီးကလေးကနေရက်ပြန်လာကြတဲ့ထောင်နဲ့ချီတဲ့စီပေးဆောင်တွေပါဝင်အပြစ်မဲ့တဲ့ပြည်သူများစွာဟာမြေမြုပ်မှန်းတံတွေကိုခံနေကြရပါတယ်အဲ့ဒီမှာကုခိုင်မျိုးနီးကပန်းစေးကြီးရောင်မနေထိုင်တဲ့ဒေါခင်ကြီးလည်းပါပါတယ်။သူ့မှာသူ့အပါဝင်မိသားစုဝင်လေးဦးရှိပြီးတတိယနှစ်ခုစီစဉ်ရဲ့တွင်တိုက်ပွဲတွေဟာသူ့ရွာနားကိုရောက်လာတဲ့ခါမှာတော့ထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနောက်ပိုင်းမှာတော့နေအိမ်ကိုပြန်ခဲ့ပါတယ်။မက်ရှလာစနေနေ့မှာတော့ဒေါခင်ကြီးဟာသူ့မရဲ့ကျွဲတကောင်ပျောက်ဆုံးနေရာကြောင့်ရွာနီးလေယာမှာကျွဲသွက်ရှာစဉ်မိုင်းနှိမ့်ခဲ့ပါတယ်။မြေမြုပ်မိုင်းနှိမ့်တာကြောင့်သူမရဲ့ညာဘက်ဒူကောင်အောက်ကနေခြေတော်ဖျက်လိုက်ရပါတယ်
။တို့ကြည့်ကြတော့တပည့်တွေ
ကျမမိုင်းနှိမ့်တဲ့နေရာကအရင်တွားနေကြနေရပဲလေ။မြုပ်ထားတာတော့ဘာမှမမြင်ရဘူး။ဘလို့နှိမ့်လဲတော့မတီးတော့ကျမတို့မိုင်းနှိမ့်တဲ့နေရာကဗမာစစ်သားတွေရေခဏခဏလာခတ်တဲ့နေရာပဲလေ။ကျမမိုင်းနှိမ့်တဲ့နေရာကစစ်ကောင်စီတပ်စခန်းနဲ့နည်းနည်းနီးတယ်ပေါ့။
ဥိုက်ဆန်ကတော့ဒေါခင်ရဲ့အိမ်နီးချင်းဖြစ်ပါတယ်သူကမွေးမြူရေးလုပ်နေတဲ့လူငယ်တူပါသူကမြန်မာစစ်သားတွေသူ့အိမ်နီးမှာမိုင်းထောင်တာကိုစောင့်ကြည့်နေခဲ့တယ်လို့ဆိုပါတယ်မိုင်းကြောင့်သူရဲ့ကျွေးသွန်းကောင်ဆုံးရှုံးသွားတဲ့အတွက်စနစ်တကျလက်ကျင့်တင်ကြမှုမရှိခဲ့ပေမဲ့သူကိုယ်တိုင်မိုင်းရှင်းလင်းဖို့ဆုံးဖြတ်ခဲ့ပါတယ်သူကိုယ်တိုင်မြေမြုပ်မိုင်းလိုက်ဖြုတ်တာအလုံး80နီးပါးရှိပြီလို့ဥိုက်ဆန်ကဆိုပါတယ်
အစ်ဒါရပေါ့နော်ကျွန်တော်ရှေ့ကိုထောင်းတယ်ကျွန်တော်ရှေ့ကိုဖြုတ်တယ်အဲ့တော့သူတို့ပညာရခဲ့တာပေါ့တခြားတော့ဖြုတ်တာပေါ့အဲ့လိုတော့တော့ဒီကျွဲနွားကိုထိတယ်လူရောထိတယ်ဆိုတော့ကျွန်တော်ကအဲ့လိုဖြုတ်တာပေါ့အဲ့လိုတကယ်လို့ကျွန်တော်မဖြုတ်ဒီတိုင်းထားရင်တော့တရွာတော့ကျွဲနွားပဲဖြစ်လူပဲဖြစ်ထိလာပါလေတော့ကျွန်တော်တလုံးဖြုတ်နေလူတယောက်တက်တာပေါ့ကျွဲကျွဲတကောင်တက်တာပေါ့နွားတကောင်တက်တာပေါ့အဲ့လို
မြေမြုပ်မိုင်းအသုံးပြုတာဟာအခြေခံလူခွင့်ရေးတစ်ခုဖြစ်တဲ့အသက်ရှင်တန်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့နိုင်ငံတကာဥပဒေတွေနဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်ပါတယ်။ဒါပေမဲ့စိတ်မကောင်းစွာနဲ့ပဲမြန်မာနိုင်ငံဟာ1990မြေမြုပ်မိုင်းသာစီဆန့်ကျင်ရေးသဘောတူစာချုပ်ကိုအခုချိန်ထိလက်မှတ်မထိုးထားရသေးပါဘူး။ဒါပေမဲ့မြေမြုပ်မိုင်းအသုံးပြုတာကတရားမဝင်ပါဘူး။အဲ့ဒီစာချုပ်ဟာအစိုးရမဟုတ်တဲ့အခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သက်ဆိုင်မှုမရှိပေမဲ့ချင်နဝီရဲ့နိုင်ငံရေးအဖွဲ့ကမြေမြုပ်မိုင်းအသုံးပြုခြင်းကိုတာမြင့်ထားတဲ့ Geneva Code Deed of Commitment ကို2000ခုနှစ်ကလက်မှတ်ရေးထိုးထားပါတယ်။လက်ရှိမှာချင်နဝီကကုခိုင်မြို့နယ်ကိုထိန်းချုပ်ထားပါတယ်။တောင်မျိုးသားလူမျိုးရေးတက်မတော် PSOF ချင်နဝီရဲ့ပြောရေးဆိုခွင့်ရှိသူလွေရီဦးကတော့တတိယနှစ်ခွန်စစ်စင်ရေးအတွင်းကသူတို့သက်စခန်းတွေကိုကာကွယ်ဖို့တက်စခန်းတွေနားမှာသာမြေမြုပ်မိုင်းတွေမြုပ်ထားတယ်လို့ဆိုပါတယ်။လက်ရှိအချိန်မှာလည်း TNW အနေနဲ့မိုင်းရှင်းလင်းရေးတွေအတွက်လူရင်းအား100ကျော်အသုံးပြုထားတယ်လို့ဆိုပါတယ်။ဒါပေမဲ့သူတို့မှာပစ္စည်းကရိယာလုံလုံလောက်လောက်မရှိတဲ့အတွက်ဒေတာခံတွေဖြစ်စေချင်တယ်လို့အမြန်မလုံနိုင်သေးဘူးလို့ဆိုပါတယ်။
လက်ရှိကျမတို့ထိရှိနေရတဲ့မိုင်းကစစ်ကောင်စီထောင်ထားတဲ့မိုင်းတွေဖြစ်တော့ပေါ့နော်။မြေမြုပ်မိုင်းရဲ့လက်လုံးမိုင်းရဲ့အဲ့ဒါတွေဒီစစ်ကောင်စီကလည်းတူထောင်တော့ကတူလေခိနဲ့နေပညာနဲ့ထောင်ထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ဒီမိုင်းရှင်းလေးကိကလီယာနဲ့ပြန်ရှာတဲ့အချိန်မှာတချို့အတွေမပေါ်တဲ့ပိုင်းတွေရှိတယ်။ဒါကြောင့်မို့ဒီမိုင်းတွေအများကြီးတော့အကြံပါတည်တယ်ပေါ့နော်။အထူးသဖြင့်စစ်ကောင်စီထိုင်ထားတဲ့အထိုင်တပ်တွေနေရာမှာသူပုံများပါတယ်။
မြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေဟာမိုင်းတံကိုခံခဲ့ရတဲ့ဒေါ်အီပြုံးလို့ဒေတာခံတွေအတွက်ကတော့အချိန်မမီနိုင်တော့ပါဘူး။သူ့ခင်ပွန်းဆုံးပြီးကလေးကကြံနေခဲ့တဲ့ကလေးငါယောက်ကိုကျွေးမွေးဆောင်ရှောက်ဖို့ရုန်းကန်နေရပါတယ်။သူမမိုင်းမနီမီခင်ကဒေါ်ခင်ကြီးကလည်းဟင်းသီးဟင်းရွက်တွေစိုက်ပျိုးရောင်းချပြီးမိသားစုအတွက်အဓိကပိုက်ဆံရှာသူဖြစ်ပါတယ်။အခုတော့လမ်းတော်မလျှောက်နိုင်တော့ပါဘူး။သူကျွဲကိုတွက်ရောက်ရှာချင်းမိုင်းနိမိစင်တို့ကသူမရဲ့ညာခြေတော်အောက်ပိုင်းဆုံရှုံရပါတယ်။ဘယ်ဘက်ကလည်းထိခိုက်ဒဏ်ရာရထားပါတယ်။အဲ့ဒီဒဏ်ရာတွေအတွက်အခုချိန်ထိကုသမှုခံယူနေဆဲဖြစ်ပြီးနောက်ပိုင်းမှာတော့ခြေတူးတက်နိုင်မယ်လို့မျှော်လင့်ထားပါတယ်။ဒေါခင်ကြီးကတော့သူ့လိုအဖြစ်ဆိုးမျိုးကို
ဘဒုကိုမှမကြုံတွေ့စီချင်တော့ပါဘူး။ဒါကြောင့်လေမြေမြုံမိုင်းတွေကိုပိုပြီးသတိထားနေတိုင်းဖို့ဒေတာခန်တွေကိုတိုက်တွန်းချပါရစေ။
အတိပေးချင်တာကတော့ဘဒူးမမြေမြုံမိုင်းရှိနိုင်တဲ့နေရာတွေကိုမတွားဖို့ပေါ့ကျမဖြစ်သွားတာတော့ကိုဘလောက်ထင်ရရလဲဘလောက်ထိနာကျင်ရလဲဘလောက်တောင်ခံလိုက်ရလဲစေကူတာဖို့အတွက်ပတ်စံလဲအများကြီးကုန်တယ်ညနာငယ်ရတယ်ဘဝပြတ်သွားတယ်လို့ဖြစ်သွားတယ်အားလုံးတတိထားစီချင်တယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင်းမယ့်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တင်းငုံနေနေမတဲ့ဘက်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်ဩစတြေးလျနိုင်ငံလူဝီအင်စတီကျူကသုံးသပ်သူမော်တပီတဆင်ရဲ့အမြင်ကိုအခြေခံပြီးမြမပြည်ရင်းစစ်ကစစ်ရှင်တည်သွားနိုင်သလားဆိုတဲ့အချက်ကိုမြမအရေးသုံးသပ်သူဦးတန်းစိုးနိုင်နဲ့ဦးတင်မောင်တန်းတို့ဆက်သွယ်မေးမြန်းဆွေးနွေးထားပါတယ်ဆွေးနွေးချက်အပိုင်းနှစ်ကိုဒီတစ်ပတ်မှာတင်ဆက်ပေးလိုက်ပါတယ်
မအရေးသုံးသပ်သူမော်တန်ပီတာဆန်ရဲ့သုံးသပ်ချက်စာရမ်းထဲမှာပါရှိတဲ့ဖြစ်လာနိုင်ပွဲစစ်ချင်းတွေတော့ကျွန်တော်တို့မြမအရေးသုံးသပ်သူဦးသန်းစွန့်နိုင်တဲ့ဆွေးနွေးတင်ပြနေတာပါပထမပိုင်းကဖြစ်နိုင်ပွဲအခြေအနေနှစ်ရပ်ကိုတင်ပြပေးပါတယ်အစိုးရပြုတ်ချနိုင်တဲ့အခြေအနေနဲ့ဗက်ဒရယ်ဒီမိုကရေစီတပ်တွေကနေပြည်တော်အထိထိုးစစ်ဆင်နိုင်မနိုင်ဆိုတော့ကိုပြီးခဲ့တဲ့ပတ်မှာကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်အခုမော်တန်ပီတာဆန်ပြောတဲ့တတိယဖြစ်နိုင်ပွဲအခြေအနေကိုဒီပတ်ဆက်လက်တင်ပြပါမယ်
ဆိုတော့ဒီမြင်ကွဲမှာတော့အခုရရှိနေတဲ့လက်နက်ကိုင်တိုက်ပွဲအချိန်ကကြာလာမယ်စစ်ကောင်စီကEA ကိုခေါ်တဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်အဖို့ပုံပြီးတွန်းအားပေးလာမယ်ဒါပေမဲ့ NUG နဲ့ PDF တွေနဲ့တော့စစ်ကောင်စီကဆွေးနွေးမှာမဟုတ်ဘူးပြီးတော့အရသာအရေးချုပ်လို့ရအောင်လဲရွေးကောက်ပွဲပုံစံတစ်ခုကိုသွားမယ်ဒါတွေအကုန်လုံးကမြမကြီးပြဿနာကိုဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးလို့မစ္စတာပီတာဆန်နာဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီလိုလောက်လာစရာအကြောင်းရှိတယ်။အချင်းလွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်မျိုးသားအစည်းအရုံး PNU တို့ကတော့အပြည့်ရဖို့တရားဝင်သဘောတူကြမှာမဟုတ်ပါဘူး။ဒါပေမဲ့စစ်တပ်ကမတိုက်အောင်တော့ထိတ်တဲရန်တွေ့တာမျိုးတွေလည်းဒီညီငွေးမှာရှော့ချလာလိမ့်မယ်။တိုင်းသားအဖွဲ့တွေအတွက်ညီငွေးကအကျိုးရှိတာကတော့အချို့ဘူးနဲ့ပြည်သူဝန်ဆောင်မှုကိုပို့ပြီးသူတို့ပြည်နယ်တွေမှာခိုင်မာအောင်တည်ဆောက်နိုင်တာပါပဲတဲ့မကြခင်ကဖက်ဒရယ်ဒီမိုကရေစီလက်နက်ကိုင်တိုက်ပွဲအောင်မြင်တာတွေဆိုတဲ့တောင်းကနေကြီးလိုက်ရင်တော့ဒီမြင်ကွင်းကအလွန်ကိုအစိုးမြင်တဲ့မြင်ကွင်းဖြစ်နေနိုင်ပါတယ်လို့လည်းပစ္စတာပီတာဆန်ကပြောပါတယ်ဆိုတော့ဒီလိုမြင်ကွင်းကတော့ဖြစ်လာနိုင်တယ်လို့ဆရာထင်ပါတယ်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒီဘိုင်းကတော့ဗမာပြည်ရဲ့ကျွန်တော်တို့အခု new online ရဲ့နာဂတ်နဲ့ပတ်သက်ပြီးအရေးကြီးဆုံးဘိုင်းမှာအဲ့ဒီအရေးကြီးဆုံးဘိုင်းမှာအခုကျွန်တော်မြင်တော့ပြောရလို့ရှိရင်ခုနလိုပြည်နယ်တစ်ခုချင်းလိုက်လွတ်မြောက်သွားပြီဆိုရင်ခုအုပ်ချုပ်ရေးအဖွဲ့လေးကျွန်တော်တို့အုပ်ချုပ်ရေးလုပ်ထိုင်းလို့ဒီသူတို့ဟိုပြည်နယ်ထဲမှာသူတို့ပြည်နယ်ရင်းတိဆော်ရေးပေါ်ရနော်စတိတ်ဘယ်ဒီလုပ်ငန်းစဉ်တွေလုပ်ကြဖို့ဆိုတာသဘောပေါက်ကြပါသဘောပေါက်ကြပြီမဲ့ကျွန်တော်တို့တညီတညွတ်ထဲနော်ကျွန်တော်တို့ဟိုလမ်းစဉ်တစ်ခုတည်းအောက်မှာတော့မဟုတ်ဘူးပေါ့ခင်နော်ချင်းမှာဆိုလို့ချင်းသဘောထားကွဲလာတာလေးတွေကျွန်တော်တို့တွေ့နေရပါအလားတူ Chado, Genoru, Granny Dama, Jabia, Suya Tiona, Darilatia, Dame, Granny Damparo, Genoru, Jabia, Suya Tiona, Chilim Shiva. Ero, Jodinaga, the Ocho is in the Churong Jalai Daha, no? Daga, Huro, Sabu Niva. Dari, Nanganaga, Genoru, ညာရှင်များရဲ့เนาะအကြံပေးမှုတွေเนาะကျွန်တော်တို့ကျွန်တော်တို့လုံးဆောင်ရေးစနစ်တွေနဲ့ပတ်သက်တဲ့အခေစားကြီးကူညီတွေဒါတွေကလိုအပ်ပါစီလက်ရှိနေကြပါဒါပေမဲ့ကျွန်တော်အဲ့အရာတွေကိုကျွန်တော်ကတော့မစိုးရိမ်ပါစိုးရိမ်တာကပြစ်လာနိုင်တဲ့နိုင်ငံတကာဆွဲဖက်မှုတွေနဲ့ပတ်သက်တဲ့အခေစားကျွန်တော်အလုံးစိုးရိမ်
ငါကတော့ဆွဲဖက်မှုကအထူးသဖြင့်တော့ပြည့်ဆွဲဖက်မှုပြည့်ရဲ့ဆွဲဖက်မှုကကျွန်တော်တို့တော်တော်လေးကိုနေဆိုင်ပြီးတော့တော်တော်လေးကိုကျွန်တော်အပြန့်ကျဲပါကြောင့်လဲဆိုတော့သူကမြောက်ပိုင်းမှာရှိတဲ့ညီနောင်၃ဘွဲ့ကိုအိမ်မြန်ကြည့်ရှုဖာဆောင်လို့ရှိချုံးသူပြည့်စင်ခြင်းနဲ့ဆန္ဒအတိုင်းကောင်းတဲ့ကောင်သူကမဟုတ်ချပြားပေးပါလိမ့်အခုကိုရခိုင်မှာသူကကျွန်တော်တို့ ညဉ့်ညဉ့်ဆွေးနွေးပွဲတွေဖြစ်ပေါ်မှုတခိုင်းကိုကျွန်တော်တို့ရှမ်းမြောင်းပါလို့ညဉ့်ညဉ့်ဆွေးနွေးပွဲတွေဖြစ်ပေါ်မှုဆိုတဲ့ကိစ္စတွေတွန်းဆော်နေတာရှိပါတယ်အဲ့ဒီအချိန်မှာအခုနောက်ပိုင်းသတင်းရကျွန်တော်တို့ရုရှားကဒဝယ်ရှင်နဲ့စီကံကိုနော်လုတ်ကင်ဆောင်ရွက်မယ်ဆိုတဲ့အပေးယူတွေလုတ်လာတယ်နောက်တရုတ်ကလည်းပဲတရုတ်ကိုလည်းမင်းအွန်လိုင်းနေဝနေပြီးတော့ ကျွန်တော်တို့ဟိုမြစ်ဆုံဒီကရာစီမံကိန်းပြန်အကောင်တွေပို့ဆိုရဲအဲသဘောထားတွေနဲ့ကန့်လန့်လာတာရှိပါတယ်ဆိုလိုတာကတော့သူကတော့ပြတ်တည်ရေးအတွက်ကူညီပေးမဲ့နိုင်ငံတကာအင်အားစုကြီးတွေမှန်မြဘာပဲပြပေးရနော်တိုင်းပြည်ကကျွန်တော်တို့တိုင်းပြည်ရဲ့ဟိုနယ်မြေသင်္ကန်းစားတာဘာပေးအပေးရအကုန်လုံးရက်လက်ရောမယ်သူ့ရဲ့ရက်တည်မှုကို အမခံပေးဖို့လူတွေဆိုရဲအဆင့်တန်းတီအောက်တန်းကျသွားရောက်ရှိနေတဲ့အနေအထားရှိပါတယ်။ကျွန်တော်တို့ရဲ့မူလယီမန်းချက်ဖြစ်တဲ့ Federal Democracy ထူထောင်ရေးဆိုတဲ့ကိစ္စကိုကျွန်တော်တို့ညွန့်ညွန့်ညွန့်ညွန့်နဲ့မဟာဗျူဟာမြောက်လှုပ်ရှားမှုတွေကိုတစည်းတစ်လုံးတည်းနော် တနိုင်ငံလုံးအတွက်ပေါင်းစပ်ညှိနှိုင်းလှုပ်ဆောင်နိုင်တဲ့အခြေအနေမရှိလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဟာစီးရီးယားပြည်ရဲ့ကံကြမ္မာမျိုးနဲ့ကြုံရနိုင်တဲ့အခြေအနေဆိုကြီးရင်ဆိုင်နေရတယ်အဲ့ဒါကိုကျွန်တော်တို့သတိရှိရှိနဲ့ကျွန်တော်တို့ညီညီညွတ်ညွတ်နဲ့ဥပပေါင်းဆောင်ရွက်နိုင်ကြဖို့လို့လုံးနေတဲ့အချိန်ဖြစ်တယ်အဲ့ဒါကျွန်တော်တို့မာပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ
ော်တို့ညီညွတ်ညွတ်နဲ့ဝိုင်းဝန်းပြီးတော့ကျွန်တော်တို့ခုခံကာကွယ်ကြသွားကြဖို့လူတွေလို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဗျာ။ဒီနောက်ဆုံးမိန့်ခွန်းပါဒီ3နှစ်နဲ့5နှစ်အတွင်းထဲမှာပေါ့နော်ဒီစစ်မြေခွဲကဘယ်လိုများဖြစ်ပေါ်လာလိုက်ပဲလို့ဆရာထင်ပါတယ်ခင်ဗျာ
။
စစ်ကောင်စီကိုကျွန်တော်တို့ဒီ3နှစ်နဲ့5နှစ်အတွင်းမှာကျွန်တော်တို့စစ်ကောင်စီရဲ့စိတ်အင်အားကိုဘုံဘုံလဲပြိုကျအောင်ကျွန်တော်တို့ကြိုလဲနိုင်တဲ့အခြေအနေတက်ကိုညီညီညွတ်ညွတ်မဟာဗျူဟာကြရပူးပေါင်းဆောင်ရွက်နိုင်ရမယ်ဆိုရောက်ရှိနိုင်ပါတယ်။သို့တော့ဗမာပြည်ရဲ့ပြဿနာကအဲ့ဒါနဲ့တွေမပြီးပါဘူး။ကျွန်တော်တို့ကြိုးတော့ကျွန်တော်တို့အခုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုပြောကြပြီမဲ့တချို့ကလည်းနော်ဖက်ဒရယ်နဲ့တွန်းပြီးတော့တောင်းဆိုခြင်းနဲ့အနေထားတွေနောက်ပြီးတော့ဖက်ဒရယ်ဆိုတာကိုယ့်ပြည်နယ်ကိုနော်ကိုယ်တိုင်းပြည်သူတွေကွန်ဖက်ဒရိတ်လို့လုပ်ခြင်းနဲ့အင်အားစုတွေလည်းရှိနေပါတယ်အဲ့ဒါတွေအပေါ်မှာပြုပြင်လင်းလင်းပြောရရင် NUG အနေနဲ့လည်းအဲ့ဒါတွေအပေါ်မှာနိုင်ငံရေးရာစီးရေးရာလွှမ်းမိုးနိုင်တဲ့အခြေအနေမရှိသေးပါဘူးစီယုံရေးရမြွေမြီများကျွန်တော်တို့အဲ့ဒီအခြေအနေကိုထိမ့်သိမ့်နိုင်မယ်ဆိုတဲ့အနေထားလည်းမသိသေးပါဘူး။ဒါကြောင့်မို့အခြေအနေကတော့ကျွန်တော်တို့ စစ်ကောင်စီလွန်ကာလမှာတိုင်းပြည်ရဲ့အနေအထားဟာတော်တော်လေးကိုစိုးရင်စရာကျွန်တော်တို့ဟိုတောင်းတဲ့ကျွန်တော်တို့ဟိုအပြိုပြိုအလဲလဲနဲ့เนาะကျွန်တော်တို့ယက်တီတင်ရမယ်ဒီကြယက်တီရမယ်အနေအထားတစ်ခုရောက်ရှိသွားနိုင်မှာအဲ့ဒီအခြေအနေကခုနကကျွန်တော်ပြောတဲ့နိုင်ငံတကာအင်အားစုတွေကသူတို့အကျိုးစီးပွားတွေအတွက်ဗမာပြည်ရဲ့အနာဂတ်ကိုကျွန်တော်တို့ဖျက်ဆီးဖို့အတွက်လှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်အခွင့်အလမ်းကောင်းတွေဖြစ်လာနိုင်ပါတယ်။အဲ့ဒါတွေကိုတင်းကြီးကြွကြွတဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တင်းကြီးကြွကြွတဲ့ကျွန်တော်တိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အကောင့်တွေဖော်နိုင်စွာရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တိုင်းပြည်ဟာနောက်3နှစ်ကနေ5နှစ်အတွင်းမှာအချိန်ကြီးကောင်းနေစီပြန်ရောက်နေပါလေအဲ့လိုမှမဟုတ်လို့ရှိရင်တော့အလ္လာဟ်အက်ဘာအလ္လာဟ်အက်ဘာကျွန်တော်တို့ဆီးရီးယားရဲ့ကံကြမ္မာမျိုးလူကျွန်တော်တိုင်းပြည်ဟာလုံးဝကိုကျွန်တော် face stick အဖြစ်နော်အပိုင်းမိုင်းအစစပြိုကွဲသွားမယ်အနည်းချောကဘာကြီးကစောင့်နေတယ်ဆိုတော့ကျွန်တော်ကတော့မြင်နေတဲ့အကြောင်းကိုကျွန်တော်တွေးလို့ပါ။ဟု
တ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ။ခုဆွေးနွေးတင်ပြသွားသူကတော့မြမရင်အသုံးသက်သူဆရာဦးသားဆိုးနိုင်ဖြစ်ပါတယ်ကျွန်တော်တပေါင်းသားပ
ါ။ American Dad ရဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOE မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ VOE မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ American တန်ရဲ့ဇွန်လ2ရက်နေ့တနင်္ဂနွေနေ့မနက်ဖြန် radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ရေဒီယိုအတန်လဲအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပါဦးမယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစွာတင်ဆက်ပေးပါမယ်။ထိုင်ဝမ်ရေလက်ကြားတင်းမာမှုတွေရှိတဲ့ချိန်မှာပဲတရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေစင်ကာပူကရှန်ဂရီလာကာကွယ်ရေးညီလာခံမှာရဲ့ပြင်ပမှာတရားတွေ့ဆုံဆွေးနွေးကြပါတယ်။ထိုင်ဝမ်လွတ်လပ်ရေးဆိုတာစစ်ပွဲပဲဖြစ်လိမ့်မယ်လို့တရုတ်ကထပ်မံချိန်ကြောက်ပါတယ်။တရုတ်ဂျပန်တောင်ကိုရီးယားထိပ်သီးအစည်းအဝေးဆိုးမျိုးတော်မှာပြုလုပ်ခဲ့ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပေးပါမယ်။နေ့စဉ်စင်ကာပူနိုင်ငံရှန်ဂရီလာဟိုတယ်မှာကျင်းပတဲ့ရှန်ဂရီလာအာရှလုံခြုံရေးညီလာခံကိုမေလ31ရက်နေ့ကကျင်းပပါတယ်။နိုင်ငံပေါင်းစုံ45နိုင်ငံကကာကွယ်ရေးပညာရှင်တွေအပါအဝင်ဝန်ကြီးဌာနအဆင့်ကိုယ်စားလှယ်49ဦးနဲ့အဆင့်မြင့်ကာကွယ်ရေးတာဝန်ရှိသူ40ကျော်တက်ရောက်တယ်လို့စင်ကာပူကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီအစည်းအဝေးပြင်ပမှာတရုတ်ကာကွယ်ရေးဝန်ကြီးဒွန်ချန်းနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့တွေ့ဆုံခဲ့ကြပါတယ်။ပေတကွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်ကာကွယ်ရေးဝန်ကြီးဌာနတွေအကြားတိုက်ရိုက်ဆက်သွယ်ပြောဆိုနိုင်တဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့ကိစ္စဆွေးနွေးမယ်လို့မျှော်လင့်ရတယ်လို့ပြောပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကတော့အမေရိကန်အနေနဲ့တရုတ်ပြည်တပြည်တည်းမှုအတိုင်းဆက်လက်ရပ်တည်ဖို့နဲ့ထိုင်ဝမ်ခွဲထွက်ရေးသမားတွေကိုမကူညီဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းခဲ့တယ်လို့ဆွေးနွေးပွဲအပြီးမှာထုတ်ပေါ်ပြောဆိုပါတယ်။လောလောဆယ်အင်ဒိုပစိဖိတ်ဒေသအတွင်းထိုင်ဝမ်အစိုးရအသစ်တက်လာပြီးနောက်တရုတ်နဲ့ပုံမိုတင်းမာမှုတွေဖြစ်နေသလိုတောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်အကြားထိတိုက်တိုးမှုတွေဖြစ်နေပါတယ်။အာရှဒေသတွင်တရုတ်ဟာစစ်အင်အားကြီးထွားလာနေသလိုရေတပ်အင်အားတွေလည်းတိုးချလာနေပါတယ်။တစ်ဖက်မှာလည်းအမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အာရှဒေသတွင်စီရေးလေ့ကျင့်မှုတွေတိုးလှုပ်လာနေပါတယ်။အင်ဒိုပစိဖိတ်ဒေသတွင်ဩဇာလွှမ်းမိုးနိုင်ရေးတရုတ်နဲ့အမေရိကန်အကြား အားပြိုင်နေတယ်လို့သူတေတီတွေကသုံးသပ်ပါတယ်စင်ကာပူကနိုင်ငံရေးသူတေတီယူဂျင်းတန်ကတော့ဒီနိုင်ငံတွေအကြားတနိုင်ငံနဲ့တနိုင်ငံစစ်ဖြစ်လိုတယ်လို့တော့သူအနေနဲ့မထင်ဘူးလို့ပြောပါတယ
် So I don't think countries are really looking to go to war with each other
ဒီနိုင်ငံတွေအနေနဲ့စစ်ဖြစ်လိုတယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့တခါတလေတွက်ချက်မှုတွေလွဲချော်ပြီးစစ်ပွဲနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုတွေဖြစ်တတ်ပါတယ်အဲ့ဒီမှာအခြေအနေတွေကိုပုံမဆိုးသွားပြီးအင်အားသုံးတာတွေဖြစ်လာတတ်ပါတယ်ဒေသတွင်းနိုင်ငံတွေအနေနဲ့ပဋိပက္ခတွေထက်ကိုဗစ်ကပ်ဘေးလွန်စီးပွားရေးပြန်လည်တိုးတက်ကောင်းမွန်လာတာကိုပိုးလိုချင်ကြမှာပ
ါပညာရှင်တွေအတော်များများကတော့စစ်ပွဲကိုရွေးချယ်ကြမှာမဟုတ်ဘူးလို့တွက်ပါတယ်ဒါပေမဲ့လည်းလောလောဆယ်ထိုင်ဝမ်လိုအရေးမှာစီးရေးထိတ်ချောက်မှုတွေမြင့်တက်လာနေပါတယ်ထိုင်ဝမ်မှာမေလ20ရက်နေ့ကတာဝန်စတင်ထမ်းဆောင်တဲ့သမ္မတလိုက်ချင်းတင်နဲ့သူ့ရဲ့ DPP ပါတီကိုလွတ်လပ်ရေးလိုလားသူလို့တရုတ်ကဆွဆွဲပြီးထိုင်ဝမ်အနေစီးရေးလေ့ကျင့်တာတွေလုပ်ခဲ့တယ်လို့ထိုင်ဝမ်လွတ်လပ်ရေးဆိုတာစစ်ပွဲပဲဖြစ်မယ်လို့မေလ30ရက်နေ့မှာတရုတ်အစိုးရကထပ်မံထိန်းချုပ်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကအခုလိုပြောဆိုခဲ့ပါတယ်
။赖清德520讲话充斥着对台湾同胞的欺骗。对
台湾လွတ်လပ်ရေးဆိုတာစပွဲပါပဲ။တပိုင်းစီခွဲလိုက်ရင်ငြိမ်းချမ်းရေးရှိတော့မှာမဟုတ်ပါဘူး။အမျိုးသားအချုပ်ချာပိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုကိုအလေးနဲ့ထားကာကွယ်မှာပါ။တရုတ်ပြည်သူတပ်မတော်အနေနဲ့အပြည့်အဝပြင်ဆင်ထားပြီးအမြင့်ဆုံးတက်လန့်ထားပါတယ်။ထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုနဲ့ပြပကနေဝင်ရောက်နှောက်ရှက်မှုတွေကိုပြက်ပြက်သားသားခြေမုံသွားမှာဖြစ်ပါတယ်
။သမရလိုင်ရဲ့ DPP အစိုးရဟာအမေရိကန်အားကိုးနဲ့လွတ်လပ်ရေးရဖို့ကြိုးပမ်းနေတယ်လို့တရုတ်ကဆွဆွဲပါတယ်။ထိုင်ဝမ်သမရလိုင်ချင်းတေနဲ့ DPP ပါတီကတော့စစ်ပွဲဟာဖြေရှင်းရမယ့်နည်းလမ်းမဟုတ်ဘဲဆွေးနွေးဖြေရှင်းမယ်လို့ပြောဆိုထားပါတယ်။ထိုင်ဝမ်အနေနဲ့တရုတ်ထံကနေလွတ်လပ်ရေးကိုတောင်းဆိုမှာမဟုတ်ပါဘူး။ဒါပေမဲ့ထိုင်ဝမ်ဟာအချုပ်အခြားရှိတဲ့နယ်မြေတစ်ခုဖြစ်နေပြီးသားဆိုတဲ့အချက်ကိုတော့ဆက်လက်ကင်ဆယ်ထားပါတယ်။အခုလိုအချိန်မှာပဲဂျပန်တောင်ကိုရီးယားနဲ့တရုတ်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုမေလ29ရက်နေ့ကတောင်ကိုရီးယားနိုင်ငံမြို့တော်ဆိုးလ်မှာပြုလုပ်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးဟာ2009ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွေ့ဖြစ်ပါတယ်။ဒါပေမဲ့ကြာကာလတွေမှာဒီနိုင်ငံတွေအကြားဆက်ဆံရေးအဆင်မပြေတာတွေရှိခဲ့တယ်လို့ထိပ်သီးအစည်းအဝေးဟာလည်းပြတ်လတ်နေခဲ့ပါတယ်။အခုပြန်လဲကျင်းပတဲ့ထိပ်သီးဆွေးနွေးပွဲနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာတရုတ်ဝန်ကြီးချုပ်လီချန်းနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆွယိုးတို့တက်ရောက်ခဲ့ပြီးသုံးနိုင်ငံစီးပွားရေးလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအတွက်ထပ်မံသဘောတူခဲ့ကြပါတယ်။သက်ဆိုင်ရာနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေနဲ့လုပ်ငန်းရှင်ကိုယ်စားလှယ်တွေယာနဲ့ချီတက်ရောက်ခဲ့ပါတယ်။အခုလိုသုံးနိုင်ငံထိပ်သီးအစည်းအဝေးစတင်တဲ့နေ့မှာပဲမြောက်ကိုရီးယားကကိုပိုင် satellite ဂျိုဒူတလုံးကိုလွှတ်တင်ခဲ့ပါတယ်။ဒါပေမဲ့ဒီဂျိုဒူကပြတ်ကျခဲ့ပါတယ်။မေလ30ရက်နေ့မှာနောက်ထပ် missile တွေစမ်းသပ်ပစ်ခတ်ပါတယ်။သုံးနိုင်ငံထိပ်သီးအစည်းအဝေးပြင်ပမှာတရုတ်တောင်ကိုရီးယားတရုတ်ဂျပန်တို့တီးခြားတွေ့ဆုံခဲ့ပါတယ်။
ကောက်ဆိုတိုမေဂရူအဂျိုဆေを含む
တရုတ်ဝန်ကြီးချုပ်လီချန်းနဲ့တွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့ဂျပန်နိုင်ငံအနီးတရုတ်ရဲ့စီးရေးလေ့ကျင့်မှုအငင်းပွားနေတဲ့ဆန်ကာကုကျွန်းနဲ့ထိုင်ဝမ်ကိစ္စတွေအပါအဝင်အရှိပင်လယ်ပြင်ဒေသနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုဆွေးနွေးခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါကပြောဆိုခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်အာရှဒေသဟာကမ္ဘာပေါ်မှာတန်တမာရေးစီးရေးစီးပွားရေးလှုပ်ရှားမှုတွေများပြားလာနေတဲ့ဒေတာတစ်ခုဖြစ်လာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ဒီတစ်ပတ်အချိန်အကန့်အသတ်ကြောင့်လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးနိုင်ခြင်းမရှိတဲ့အတွက်တောင်းပန်အပ်ပါတယ်။နောက်တစ်ပတ်မှာတင်ဆက်ပေးပါမယ်။အခုတော့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပါတော့မယ်။El Niño အပူလှိုင်းရဲ့အကျိုးဆက်ဖြစ်တဲ့စားနပ်ရိက္ခာရှားပါးမှုနဲ့ကမ္ဘာတဝှမ်းကြုံတွေ့နေရသူတန်ပေါင်း60ဝန်းကျင်ရှိနေပါတယ်။ပုံမိုးဆိုးဝါးပြင်းထန်လာတဲ့မိုးကောင်ရေရှားမှုရေကြီးရေရှမ်းမှုတွေအပြင်အပူပိုင်းမုန်တိုင်းတွေပိုပြီးအဖြစ်များလာနေတဲ့အတွက်စိုက်ပျိုးမြင်တဲ့မွေးမြူရေးတရိတ်ဆန်တွေပါပျက်စီးဆုံးရှုံးနေရပါတယ်။နန်းလောင်ကတင်ပြပေးထားပါတယ်။
Break the vicious
vicious cycle of food insecurity, we must place highest priority.
Sanayeka shapala re tanaya go phyat pye pho so yin ngain jan ye siwa ye tinain mu ne udu ya di pyaung le mu dan rue khan nai yin shi aw pye sin ye sa de khana tong ya go thait tan u sa phe phi sawan ma phit par lai me lo April naw mai ma chin ba khe de kula dam ga tu nyina khan ye ogutha Dennis Francis ga pyaw so twa da ba ပတိပခရရဲ့ဥဒုယာတိကြောင်းလဲမှုအကျိုးဆက်တွေကြောင့်ငမုတ်ခါမမိုးတွေတိုးလာနေချိန်မှာပဲနိုင်ငံဆောင်စုပေါင်းအားနဲ့ဝိုင်းဝန်းကင်တွေဖြည့်ရှင်းကြဖို့အခုလိုတိုက်တွန်းသွားကြတာပါကမ္ဘာမိုးလေဝသအခြေအနေတွေကိုပါတိတိတသာပြောင်းလဲသွားစေတဲ့လက်တလောကြုံခဲ့ရတဲ့အယ်နီညိုအပူလိုင်းဟာစံချိန်တင်ခဲ့သမျှအပြင်းထန်ဆုံးအပူလိုင်းကြီးတွေကတစ်ခုဖြစ်ပြီးသူ့ရဲ့အကျိုးဆက်ကိုကမ္ဘာတဝန်လူသားပေါင်း60လောက်ရင်ဆိုင်နေရတာပါဆက်ပြိုးရဲကိုအဓိကအားထားအသက်ရှင်နေရတဲ့တောင်အာဖရိကတိုက်ထက်မှာအပူလိုင်းကြောင့်မိုးခေါင်ပြေရှားမှုပြင်းထန်နေတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေငတ်မို့ခါမမို့ဘေးဆိုးကြီးနဲ့ရင်ဆိုင်နေကြပါတယ်။ကင်ညာ၊ဆိုမာလီယာ၊ဘရွန်ဒီနဲ့တန်ဇေးနီးယားနိုင်ငံတို့မှာတော့မိုးသည်းထန်ပြီးတော့ရေကြီးရေလျှံခဲ့တာမှာလူပေါင်း၈သိန်းခွဲနီးပါးရေပေးသင့်ရပါတယ်။ဆက်ပြိုးသီးနှံတွေပျက်စီးပြီးမွေးမြူရေးတိရစ္ဆာန်တွေရေပေးကြောင်းတည်ကြည်ခဲ့ရသလိုလူတွေလည်းနေရာပြောင်းရွှေ့ခဲ့ရတာပါ။လက်တင်အမေရိကနဲ့ကရေဘီယံပင်လယ်ကွင်းနိုင်ငံတွေမှာလည်းမိုးခေါင်ရေရှားမှုတားရှည်လာတဲ့အတွက်ရေရှားပါနေချိန်မှာတချို့နိုင်ငံတွေမှာတော့မိုးသည်းထန်ပြီးရေကြီးရေရှားနေတာပါမိုးခေါင်နာကြောင့်ရောမိုးသည်းထန်လွန်နာကြောင့်မှာသီးနှံစိုက်ခင်တွေထိခိုက်ပျက်စီးနေရပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဥဒုရာသီရေရာဌာနညွှန်ကြားရေးမှူး Gretnot Legana ကအခုလိုပြောပါတယ
် Out of the three big drivers of hunger conflicts
ဆလောင်ငမ်းမမှုဘေးနဲ့ကြုံလာရတဲ့အဓိကအကြောင်းရင်းကြီးသုံးခုကတော့ပြည်ပခန့်တွေစီးပွားရေးကျဆင်းမှုနဲ့ဥရုယာလီပြောင်းလဲမှုတွေပဲဖြစ်ပါတယ်။ဥရုယာလီကတော့မှန်ကန်စွာကြိုတင်ခန့်မှန်းနိုင်တဲ့အရာဖြစ်ပြီးအယ်နီညိုအပူလိုင်းနဲ့ဆက်ဆက်တဲ့မိုးကောင်ရေရှားနဲ့ရေကြီးရေလျှံမှုတွေလည်းခန့်မှန်းနိုင်တဲ့အထက်မှာပါဝင်ပါတယ်။ဒါကြောင့်အခုလိုထိခိုက်ပျက်စီးစေတဲ့ဖြစ်ရပ်ဘာကြောင့်ဖြစ်လာရသလဲဆိုတဲ့အကြောင်းရင်းတွေကိုကျွန်တော်တို့သိထားပါတယ်။လူတွေကိုကယ်တင်ရမယ့်အဖြစ်မျိုးမရောက်ခင်မှာသူတို့ကိုအကာအကွယ်ပေးနိုင်ဖို့လိုပါတယ်အရေးပေါ်ကြိုတင်သတိပေးစနစ်တွေမိုးလေဝသကြိုတင်ခန့်မှန်းချက်တွေနဲ့လက်ထဲငွေသားကင်ထားတာမျိုးအဲ့ဒီလိုပြင်ဆင်ထားနိုင်အောင်ဝိုင်းဝန်းကူညီဖို့လိုအပ်ပါတယ
်အာဖရိကတောင်ပိုင်းမာလဝီဇမ်ဘီယာနဲ့ဇင်ဘာဝေနိုင်ငံတွေမှာတော့မိုးကောင်ရေရှားမှုပြင်းထန်လို့တဲ့အတွက်အစိုးရကအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပါတယ်မိုးခေါင်ရေရှားမှုအဆိုးဆုံးကြုံရတဲ့ဒေသတွေမှာလူသားချင်းစာနာမှုအခွင့်အရေးလိုအပ်နေတဲ့သူကငါးသန်းနီးပါးရှိပါတယ်။အယ်နီညိုအပူလိုင်းနဲ့ဥတုရာသီအချက်အသေးတွေပုံမောပြင်းထန်ဆိုလာသလိုအကြိမ်ရေများပြီးတော့ပိုလို့လည်းအားကောင်းလာပါတယ်။အယ်နီညိုအပူလိုင်းက2024နှစ်လယ်လောက်မှာအပြော့သွားပြီးတော့ပုံမှန်ရာသီဥတုအနေထားဖက်ကိုရောက်မယ်လို့ခန့်မှန်းရပေမဲ့စိုက်ပျိုးသီးနှံတွေနဲ့လူမှုဘဝတွေကတော့သူ့ရဲ့အကျိုးဆက်ကိုလှနဲ့ချီကြုံရရအောင်ပါ။ဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်ပဲကုန်ကုန်နေကမှာပုံမှန်မဟုတ်ပဲမိုးသည်းထန်စွာရွာသွန်းပြီးတော့ရေကန်တွေမြစ်တွေချောင်းတွေရေရှမ်းလာတဲ့အတွက်မြို့တွေရွာတွေနဲ့လမ်းသဒ္ဒါတွေဒါမှကစိုက်ပျိုးမြေယာတွေလည်းရင်းနေကုန်ပါတယ်။သီးနှံတွေပျက်စီးပြီးတော့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းပြတ်သွားခဲ့တဲ့အတွက်ကုန်စည်နှုန်းတွေလည်းအဆမပြတ်တက်ကုန်ပါတယ်။ကုန်ကုန်နေကတော့ရေပေးတဲ့သူကဖျက်မြတန်းကျော်ရှိပြီးတော့အဆိုးဆုံးဖြစ်နေတဲ့နေရာတွေမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာတွေလိုက်ပြီးတော့ကူညီထောက်ပံ့ခဲ့တာပါ။အပူလိုင်းရတရားမှုတဘာဝဘေးဒဏ်နဲ့အတွက်ကြိုးတင်ပြင်ဆင်မှုတွေနဲ့အရေးပေါ်သတိပေးချက်တွေထုတ်ပြန်နိုင်အောင်စီစဉ်ထားနိုင်ဖို့ WFP က2023ခုနှစ်အစောပိုင်းကတည်းကကြိုးတင်သတိပေးချက်တွေထုတ်ပြန်ခဲ့တာပါ။ဥဒုရာသီပြောင်းလဲမှုအကျိုးဆက်ကြောင့်ပဲဘရာဇီးနိုင်ငံတောင်ပိုင်း Rio Grande do Sul ပြည်နယ်မှာမိုးကြီးခဲ့တာမှာတော့လူသန်းသပွက်လောက်ရေပေးသင့်ပြီးလူ160ကျော်သေဆုံးခဲ့ရတယ်လို့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေလည်းအကြီးအကျယ်ပျက်စီးခဲ့ရပါတယ်။ဘရာဇီးအတွက်ဆန်းဂျုံပဲပုတ်စင်းနဲ့နှုတ်ထွက်ပစ္စည်းတွေအဓိကတင်ဖို့ရောင်းချနေတဲ့မိသားစုပေါင်း 6,500 ရွေးရဲ့စိုက်ပျိုးမြေတွေလည်းမိုးသည်းထန်မှုကြောင့်ပျက်စီးကုန်တာကို Terra Analytic ဂျိုရုကဓာတ်ပုံတွေမှာတွေ့ရပါတယ်။မွေးမြူရေးကြက်သိန်းနဲ့ချီတို့လည်းသိကြေကုန်ပါတယ်။ပြည်내မြို့တော် Porto Alegre တဝိုင်းပြည်သူနှသန်းအတွက်စားနပ်ရိက္ခာနဲ့တောက်တုံးရေးလည်းရှားပါးလာပါတယ်။တခါအယ်နီညိုအပူလိုင်းကအပြော့သွားပြီးတဲ့နောက်လာနီညာအေးအေးလိုင်းဝင်လာပြန်ရင်လဲစာနာရိတ်ခါရှားပါမှုပိုဆိုးလာမှာကိုကုလသမဂ္ဂရဲ့စာနာရိတ်ခါအဖွဲ့ FAO ကဆိုရင်နေပါတယ်
လာနီညာအေးလိုင်းရဲ့တည်ရောက်မှုကိုတချို့ဒေသတွေမှာ2024ခုနှစ်ဒုတိယနှစ်ဝက်လောက်ကြာရင်ကျောင်းရလိမ့်မယ်လို့ FAO ရဲ့အရေးပေါ်တုံ့ပြန်ရေးနဲ့ပြန်လည်နေရာချတာရေးဌာနအကြီးတန်းအရာရှိဒန်ဂျာဒန်ဂျန်နိုဗစ်ကပြောပါတယ
် La Niña impacts are the opposite of El Niño impacts.
La Niña အေးလိုင်းကြတော့ El Niño အပူလိုင်းရဲ့တည်ရောက်မှုနဲ့ပြောင်းမြန်မှာလက်ရှိမိုးခေါင်ရေရှားတဲ့နေရာတွေမှာမိုးကြီးလာနိုင်ပါတယ်။ဥပမာအာဖရိကတိုက်တောင်ပိုင်းအမေရိကတိုက်အလဲပိုင်းက Dry Corridor လို့ခေါ်တဲ့ခြောက်တွေ့တဲ့လမ်းကြောင်းတစ်လျှောက်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာမိုးများလာနိုင်ပါတယ်။အဲ့ဒါဆိုရင်တော့စိုက်ပျိုးရေးအတွက်အကျိုးများမှာပါ။တစ်ချိန်တည်းမှာလည်းမိုးသိပ်များပြန့်ရင်ရေကြီးလာမှကိုတော့စိုးရင်ရပါတယ်။ဒါဆိုရင်တော့ကာကွယ်နေတဲ့လူမှုအတိုင်းအဝန်အပေါ်တက်ရောက်မှုတွေစိုးရွားပါလိမ့်မယ်။
အခုလိုသဘာဝဘေးဒဏ်တွေကိုအထူးရောက်ဆုံးကာကွယ်နိုင်တဲ့နည်းလမ်းကတော့ပြောင်းလဲလာတဲ့ရာသီဥတုပုံစံနဲ့လှိုက်လျောညီထွေဖြစ်မဲ့အစီအစဉ်တွေနဲ့ကြိုတင်ပြင်ဆင်မှုတွေချမှတ်ထားဖို့အရေးပေါ်ကြိုတင်သတိပေးစနစ် early warning system တွေထားရှိဖို့ဖြစ်တယ်လို့ပညာရှင်တွေကအကြံပြုထားပါတယ်။မြေယာပြုပြင်ထိန်းသိမ်းရေးတစ်တော့ပြန်လဲထူထောင်ရေးစတဲ့ဇီဝကေယစနစ်အခြေပြုဆောင်ရွက်ချက်တွေရှိမယ်။ရာသီဥတုဘေးအာမခံတွေထားရှိမယ်။စိတ်ချရတဲ့ငွေကြေးအစီအမံတွေထားရှိမယ်ဆိုရင်တော့ထခါတည်းလေးပေါပေါလာနေတဲ့ဥသူရသည်ပြောင်းလဲမှုအကျိုးဆက်ကိုအန်တုနိုင်ပါလိမ့်မယ်လို့ကျွမ်းကျင်သူတွေကအကြံပြုထားကြပါတယ်။ကျမမင်္ဂလာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အတန်ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းတွေကတုဒအစီအစဉ်ကိုတင်ဆက်ပါမယ်လူတိုင်းမှာလွတ်လပ်ပြီးဒန်းတူကြီးများတဲ့ဘွေးရပါအခွင့်အရေးတွေရှိပါတယ်ဒီအခွင့်အရေးတွေကိုမဖြစ်မနေလေးစားလိုက်နာရမယ့်အချက်တွေကိုလူအခွင့်အရေးကြီးညာဇာတန်းအနေနဲ့ကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်ဒီကြီးညာဇာတန်းနဲ့ပြဋ္ဌာန်းချက်တွေအကြောင်းမညွညွလွင်ကပြောပြပေးထားပါတယ်
The revulsion of the ethnic crime, followed by the founding of the United Nations and the signing of the Universal Declaration of Human Rights.
UDHR လို့အင်္ဂလိပ်လိုအတူကောက်ခေါ်ရဲအပြည့်ပြည့်ဆိုင်ရာလူအခွင့်အရေးကြီးညာစာရန်ဆိုတာလူသားတွေရဲ့မွေးရာပါအခွင့်အရေးတွေနဲ့ပတ်သက်ပြီးပြုစုသတ်မှတ်ထားတဲ့လူအခွင့်အရေးဆိုင်ရာမှတ်တိုင်ကြီးတစ်ခုပဲဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကဆိုပါတယ်ဒီကြေညာစာရန်ကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့ကြတာပါဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံရတဲ့ရက်စက်တန်းကျုပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီကြေညာစာရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်ဒီကြေညာစာရန်မှာလူသားတွေမွေးဖွားလာခြင်းအားစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်1948ခုနှစ်အေပီလမှာ58နိုင်ငံမြောက်ကုလသမဂ္ဂရဲ့အဖွဲ့ဝင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံကလည်းအဲ့ဒီအချိန်ကအတီးပြုပြဋ္ဌာန်းလိုက်တဲ့လူအခွင့်အရေးကြေညာစာရန်ကြီးကိုထောက်ခံခဲ့ပါတယ်ဒီကြေညာစာရန်မှာပြဋ္ဌာန်းချက်ပေါင်း30ပါရှိတာပါဒီအချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရရင်တော့လူသားတိုင်းဟာလွတ်လပ်ပြီးတန်းတူညီများတဲ့လူကုံတိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုးကွယ်တဲ့ဘာသာလိင်ခွဲခြားမှုမရှိစေရပဲတန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်ပေးသူကိုမဆိုနီလန်းစုံနဲ့ကျွံပြူစီခိုင်းတာမတရားနှိမ့်ဆက်ညှဉ်းပန်းတာတွေမလုပ်ရဘူးဘယ်သူကမှတရားဥပဒေမဲ့ဖန်ဆီးတာတွေတိုင်းပြည်တွေကနှင်ထုတ်တာတွေမလုပ်ရပဲလူတိုင်းဟာတရားဥပဒေရှင်မှာတန်းတူညီမျှမှုရှိနေရမယ်ကိုယ်တဘောအတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုက်အဝန်အပြင်စာပေးစာယူကိစ္စတွေကအစားဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူးတိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ် လူသားတွေရဲ့နိုင်ငံရေးယုံကြည်လှုပ်ရှားမှုနဲ့ပတ်သက်လို့လေလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်ပါဝင်ခွင့်စုဝေးခွင့်တွေရှိရမှာပါနိုင်ငံရဲ့အုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ဖြစ်စီကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စီပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရပါမယ်နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့ကလည်းတူညီတဲ့အခွင့်အရေးတွေရှိရမယ်။ရွေးကောက်ပွဲတွေမှာလည်းလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်တွေရရှိရမယ်။အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်။ညီမျှတဲ့လှုပ်အားခလှစာရရှိရမယ်။အလုပ်သမားသမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်တာပါ။ကျမရေးပညာရေးနဲ့ပတ်သက်လို့လေလူသားတိုင်းလိုအပ်နေတဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျမရေးစောင့်ရှောက်မှုတွေကိုခန်းစားပိုင်ခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်တော့အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်စောင့်ရှောက်ကြည့်ရှုမှုတွေပေးရပါမယ်ပညာရေးကိုလည်းအနိုင်ဆုံးအခြေခံပညာအဆင့်ကိုအခမဲ့သင်ကြားခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းတူညီမျှသင်ကြားနိုင်ခွင့်တွေရှိရမယ်လို့ဖော်ပြထားတာပါနောက်ဆုံးမှာတော့ပြဋ္ဌာန်းချက်တွေမှာပါဝင်တဲ့အခွင့်အရေးတွေကိုလူသားတိုင်းလေးစားလိုက်နာရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နာပေးရမှာပါဒါအပြင်ဒီကျညာဆရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။လူအခွင့်ရေးကျညာဆရမ်းကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်း Guinness မှာဖော်ပြထားပါတယ်။ဒီလိုလူအခွင့်ရေးပြဋ္ဌာန်းချက်တွေကိုလိုက်နာပြီးကမ္ဘာပေါ်မှာလူအခွင့်အရေးအပြည့်အဝဆုံးထိပ်တန်း9နိုင်ငံကတော့ New Zealand, Estonia, Sweden,ဒိမန်နဲ့အိုင်ယာလန်နိုင်ငံတို့ဖြစ်ပါတယ်။ကမ္ဘာမှာလူအခွင့်ရေးအနည်းဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊အာဖဂန်နစ္စတန်၊အီရီထရီးယား၊တာကမနစ္စတန်နဲ့မြန်မာနိုင်ငံတို့ဖြစ်ကြတယ်လို့ Our World in Data ဆိုတဲ့ website စာမျက်နှာမှာဖော်ပြထားပါတယ်ရှင
်။ VOA ရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလက်နက်ကင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်လို့ဘင်္ဂလားဒေ့ချ်ပြည်ထရေးဝန်ကြီးအာဆာဒူဇမန်ခန်းကပြောပါတယ်ဘင်္ဂလားဒေ့ချ်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကမူရစီဝါမှောင်ခိုးတွေကိုဖမ်းဆီးနှိမ်နှင်းမှုတွေလုပ်ရမှာမူရစီဝါတွေနဲ့အတူလက်နက်ခဲယမ်းတွေသိမ်းဆီးရမိတယ်လို့လည်းသူကပြောဆိုပါတယ်တောက်ကြာနေ့ကကောက်ပဇာရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက်သတင်းတောက်တွေကိုအာဆန်ဒူဇမန်ခန်းကပြောဆိုခဲ့တာဖြစ်ပါတယ်ဒုက္ခသည်စခန်းတွေကဂိုင်းအဖွဲ့တွေကလူသစ်စုဆောင်းတာတွေတကြပြန့်ပြန့်လုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာအပြီးမှာဘင်္ဂလားဒေ့ချ်ပြည်ထရေးဝန်ကြီးကလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတာရှိတဲ့အကြောင်းအခုလိုထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။အိန္ဒိယမှာသတင်း6ပတ်ကြာကျင်းပနေတဲ့ရွေးကောက်ပွဲရဲ့နောက်ဆုံးအဆင့်ကိုစနေနေ့ဇွန်လ1ရက်နေ့ကကျင်းပခဲ့ပြီးမဲယုံအတွက်စစ်တမ်းအရေးအတွက်တွေရလက်ရှိဟိန္ဒူအမျိုးသားရေးပါတီ BJP ကအသာစီးရနေပြီးဝန်ကြီးချုပ်နရန္ဒရာမိုဒီကတတိယအကြိမ်ဇက်တိုက်အာဏာရယူနိုင်ဖို့အလားအလာရှိနေတယ်လို့အိန္ဒိယပြည်တွင်းသတင်းတွေမှာဖော်ပြပါရယ်စနေနေ့ကမဲပေးမှုတွေအပြီးမှာအောင်ပွဲရရှိပြီလို့မိုဒီကမှတ်ချက်စကားပြောခဲ့ပေမဲ့မဲယုံအတွက်စစ်တမ်းတွေကိုရည်ညွှန်းပြောဆိုတာမျိုးတော့မလုပ်ခဲ့ပါဘူးဟာမတ်စ်အဖွဲ့ကိုမချေမုန်းနိုင်သည့်ဂါဇာမှာထာဝရအပြည့်ရရေးမဖြစ်နိုင်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာဒာညာဦးကစနေနေ့မှာပြောဆိုပါတယ်။ဒါကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဟာမတ်စ်ကိုလက်ခံဖို့တိုက်တွန်းနေတဲ့အစ္စရေးရဲ့အဖြစ်ခတ်ရစေးရေးအဆိုပြုချက်အသစ်အပေါ်တန်တရားတွေထွက်ပေါ်လာစေပါတယ်။ဒရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မူတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်ရဲ့တင်းငွေနေနဲ့မနေ့ပတ်အတန်လွင့်အစီအစဉ်လေးလည်းဒီမှာတင်ပေးပြီးဆုံးပါပြီ။တောတာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။
This program has come to you from the Voice of America, Washington.